Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ18ရက်တောက်ကြနေ့မနက်အတန်လွင်အစီအစဉ်တွေကို6:00 AM American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်ကျမနန်းလဖိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာနန်းခင်းပါခင်ဗျာကျွန်တော်ဆံမွေပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခွန်ညိုနဲ့အတူတင်ပြပေးမှာဖြစ်ပါရခင်ဗျာအထူးကြတဲ့သတင်းတွေကတော့အီရန်နိုင်ငံနဲ့နျူကလ িয়ার လက်နက်မပြုတ်လို့နိုင်အောင်သဘောတူညီမှုပြုတ်လို့ခဲ့တဲ့ပေါ်အစ္စရေးနဲ့ဆော်ဒီအာရေဗျတို့ကစိုးရင်နေမှုတွေကိုအမေရိကန်နဲ့ဗြိတိန်တန်တမန်တွေကဖျော့ချပေးဖို့ကြိုးစားနေရမှာတိုးတက်မှုမရှိသလောက်ဖြစ်နေပါတယ်အမေရိကန်နိုင်ငံတောင်ပိုင်းတနင်္ဆီပြည်နယ်မှာစစ်ဖက်ဆိုင်ရာဒီနေရာနှစ်ခုမှာကြာတာရင်းတွေကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေအတွင်းမရင်းတပ်ဖွဲ့ဝင်၄ယောက်တေဆုံးသွားပါတယ်ISC သွေးကြွားတွေကအီဂျစ်ရေးတဲ့တင်းမုတ်ကိုတိုက်ခတ်မှုတွေပြုလုပ်ခဲ့ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုအခုနောက်ခက်ကြားမှာပါခင်ဗျာ
ဒီမနေ့ခင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလာတွေထဲမှာတော့ရခိုင်ပြည်နယ်မှာတောင်းတင်နေတဲ့လေစီပြေးတွေထက်အချို့ကိုဘင်္ဂလားဒေ့ရှ်ဘက်ကိုလာမဲ့သတင်းပတ်တွေအတွင်းလွှဲပြောင်းဖို့ရှိနေပါတယ်
ဒီနယ်အစိုးရဖွဲ့ကိုနိုင်ငံတိုင်းဝန်ထမ်းအကြောင်းကြားတဲ့စာပေါ့တနည်းအားဖြင့်ပြော165ဦးပေါ့အဲ့ဒါလွှဲပြောင်းလက်ခံဖို့အဲဒါလေးတွေကျွန်တော်တို့အကြောင်းကြားတဲ့စာတော့ဒါလေးရောက်နေပါပြီခင်ဗျာ
ရခိုင်ပြည်နယ်တာဝန်ရှိသူတွေကပြောသွားတာပါနောက်ပိုင်းမှာတော့လက်ပတောင်းတောင်ကျင်းနီစီမံကိန်းနယ်မြေရှိဖောင်ကားရွာမှာရေကြီးနေတဲ့တဲ့နောက်ပိုင်းမှာတော့နိုင်ငံတကာပညာသင်ဆုလျှောက်ထားသူတွေအနေနဲ့မိမိနိုင်ငံကိုပြန်လည်အကျိုးပြုဖို့ထက်တွင်းစဉ်းစားရမယ်ဆိုတဲ့သတင်းစာရာတွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန်းရောက်သတင်းကိုဦးဆံမိုးဝင်းနဲ့မခွန်ညိုတို့ကကြေညာပေးမှာပါရှင
်အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပြုတ်လို့နိုင်အောင်ရည်ရွယ်ပြီးတော့ပြုတ်လို့တဲ့တမိုင်းဝင်နိုင်ငံတကာသဘောတူညီမှုအပေါ်အစ္စရေးနိုင်ငံနဲ့ဆော်ဒီအာရေဗျတို့ရဲ့စိုးရိမ်မှုတွေကိုရော့ကျစေဖို့အတွက်ထိတ်တန်းအမေရိကန်နဲ့ဗြိတိန်တန်တမန်တွေဟာကြာတာပြင်းတွေကကြိုးစားတော့မှတိုးတက်မှုမရှိသလောက်ဖြစ်နေပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာဝါရှင်တန် DC မှာဆော်ဒီအာရေဗျနိုင်ငံသားဝင်ကြီးအဒေါ်အယ်ဂျူဘီယန်နဲ့တွေ့ဆုံခဲ့ပါတယ်။ဒီတာတွင်ပြန်ပက်နိုင်ငံဖြစ်တဲ့အီရန်နိုင်ငံနဲ့ပြုလုပ်တဲ့သဘောတူညီမှုနဲ့ပတ်သက်ပြီးတော့ဆော်ဒီအစိုးရကအထိတ်တလန့်ဖြစ်နေပါတယ်။နောက်ပိုင်းမှာဂျူဘီယန်ကအီရန်နိုင်ငံအနေနဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပစ်လိုက်တာကြောင့်ရရှိလာမဲ့ငွေကြေးတွေကိုဒေတာတွင်မှာလှုပ်ခတ်စီမဲ့လုပ်ရက်တီးမပြုတ်လို့ဖို့အတွက်သတိပေးလိုက်ပါတယ်။တကယ်လို့သာအီရန်ကဒေတာတွင်မှာအန္တရာယ်ဖြစ်အောင်စ조사လာမယ်ဆိုရင်ပြက်ပြက်သားသားတုံ့ပြန်မယ်လို့ဂျူဘီယာကပြောဆိုပါတယ်။ဂျေရုဆလင်မြို့တော်မှာတော့ဗြိတိရှ်နိုင်ငံသားဝင်ကြီးဖိလစ်ဟမောင်းနဲ့အစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူတို့ဟာတီးတန့်တွေးဆမှုမပြုတ်လို့ခင်အီရန်နျူကလ িয়ার ရေးသဘောတူညီမှုနဲ့ပတ်သက်ပြီးတော့လူသိရှင်ကြားအပြန်အလှန်ပြောဆိုခဲ့ကြပါတယ်။မစ္စတာနက်တန်ယာဟူကကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကအီရန်နိုင်ငံအပေါ်စီးပွားရေးအရရေးယူဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျှော့မပေးခင်အီရန်နိုင်ငံအနေနဲ့အမှုအကျင့်ပြောင်းသွားတာကိုအစ္စရေးကမြင်တွေ့လိုတယ်လို့ပြောဆိုလိုက်ပါတယ
်။ IS စစ်သွေးကြွအဖွဲ့ရဲ့အီဂျစ်အဖွဲ့ခွဲဟာစိုက်နိုင်မြောက်ပိုင်းကမ်းလွန်မှာအီဂျစ်ရေတပ်တင်မော့ကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တယ်လို့စိုက်ထောက်လှမ်းရေးအဖွဲ့ကပြောပါတယ်။အင်တာနက်အွန်လိုင်းမှာတင်ခဲ့တဲ့ဓာတ်ပုံတွေအရဒုံးကျည်ထိမှန်ထားတဲ့စစ်တမောကိုပြထားပေမဲ့ဓာတ်ပုံအစစ်ဟုတ်မဟုတ်ဆိုတာကိုတော့အတိမပြုနိုင်ပါဘူး။အီဂျစ်ရာရှိတွေကတော့စစ်သွေးကြွတွေနဲ့တိုက်ခိုက်မှုအတွင်းရေတပ်တင်မောမိလောင်ခဲ့တဲ့အကြောင်းနဲ့ရေတပ်ဝန်တန်းတွေတိုက်ထိခိုက်သေးခြင်းမရှိတဲ့အကြောင်းပြောပါရယ်။ဒီလအစောပိုင်းမှာအီဂျစ်စစ်သား64ယောက်တစ်ဆုံးခဲ့တဲ့ဆိုင်းနိုင်မြောက်ပိုင်းကျွန်းဆွယ်ပေါ်ကအီဂျစ်စစ်တပ်ရဲ့စစ်စေးရေးဂိတ်ကိုတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း ISIS တွေကပြောထားပါဗျ။အစစ်မြင့်ရာရှိတဦးကတော့ဒီတိုက်ခိုက်မှုမှာအကြမ်းဖက်သမားတွေရဲ့အရေအတွက်နဲ့ rocket ဒုံးကြီး granite ဘုံးနဲ့ကားဘုံးတွေအပါအဝင်အကြမ်းဖက်သမားတွေအသုံးပြုတဲ့လက်နက်တွေဟာမကြုံစဘူးများပြားလှကြောင်းပြောပါလေရှင်
။ American တောင်ပိုင်း Tennessee ပြည်နယ်မှာစစ်ဖက်ဆိုင်ရာနေရာတစ်ခုမှာကြာတာပြင်းတွေကဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွင်း Marine တပ်ဖွဲ့ဝင်၄ယောက်တေဆုံးသွားခဲ့ပါဗျ။အဲ့ဒီစစ်ဖက်ဆိုင်ရာနေရာနှစ်ခုမှာပြစ်ခတ်မှုပြုလုပ်ခဲ့တဲ့တနတ်သမားလဲအခင်းဖြစ်တဲ့နေရာမှာပဲတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဲရာရှိတဦးပါဝင်တခြားလူတော်များများလဲဒဏ်ရာရရှိသွားတယ်လို့သိရပါတယ်။တနတ်သမားဟာအသက်24နှစ်အရွယ်မိုမက်ယူဆပ်အဗ်ဒူလာဇီစ်ဖြစ်တယ်လို့လူညိုရေးဆိုင်ရာတာဝန်ရှိတဲ့သတင်းရက်ကွက်ကပြောပါတယ်။အခုချိန်ထိတော့အဲ့ဒီလူနဲ့ပတ်သက်တဲ့တခြားသတင်းအချက်အလက်တွေထွက်ပေါ်မလာသေးပါဘူး။ FBI တာဝန်ရှိသူတဦးကတော့တနတ်သမားဟာကူဝိတ်နယ်ပေါ်အမေရိကန်နိုင်ငံသားဖြစ်တယ်လို့ VOA ကိုပြောပါရယ်တနတ်သမားဟာချတာနူကာဈေးဆိုင်ငန်းတွဲတွေရှိတဲ့ဝင်းကြီးတွင်းမှာဖွင့်လှစ်ထားတဲ့တပ်သားစုဆောင်ရေးရုံးခန်းကိုမော်တော်ကားနဲ့ဖြတ်မောင်းရင်းပစ်ခတ်သွားတာဖြစ်တယ်လို့အာနာပိုင်နီကပြောပါရယ်ချတာနူကာ Ma sipe sanya yungwe ngagugu nika pwene tada pibare. Tanane chepao nase ngajagani tongze ti pika ke biro. Marine tata suzongi lo saone du da u chirao ma dayan yashi kere lu kagoye tanaga pibare. Tugu seyo ma kuta bebiro pian sengwen piula bi pide lu sobare. Tanata maha nauta se kilomita la wire yeda sisin ye atagu piu tanashi yagu toyao biro arima. Asema bia pika mure pilo kere lu miemien tate diga pibare. Arima marine tapo wen leo de songe bi. Pikatan yat twadi ma tanatamale te sonida tuyare lu subare. Kene uyashi de drene ya tanatamago. Ditagan lunjong ye tapo win tioka pikalita pite lu kawi tana yashi diga piobare kmia.
Green Nangaha, Europa, Indian Nanganusiga, Jada Riniga, Panangui, Guni Yalai de Dre, Drin Nepajoja, Petayare Pandri, Pianbiro, Pungo, Yaro Mapiabare, Gri Pandri Dre, Yebo, Yambungu, Dola. Goya Kunasheta, Uropa Bohoban, E. C. Biga, Domian Bilai Daba, Raja, Banuigo, Danila Nima, Pian, Puinguin, Yazi, Melo, Gris, Suyaga, Biovare, Banu Marshide, Anguirigo, Pilua, La Tojam, Lasure, Suyen Zene, Zonla, Nambai, Ma Banuigo, Beta Gejaraba, now touching with Yabu Dre, Chojan, Chuidae season, Didripo, Uropa, Indian Nangandri, Nangaga, Mission Rene, the Vodu Nijet Kuyabu, Pienta, Sunrikeara, Nemia, Banuigo, Beta Gera, Pibare, Lambiri. We told Sedrigani, Diago, Jurong, we chow sebe, to you, we annan tadurigo, canta tagabare, Dawime, Bandri Pian, Punguin Yara, Nemia, the Rindabaman, we told you nine nepamana, canta chego, shop or pitoabwe, shirelo, suyaga, biobi, wepamana, plausurago, mapio baushi.
ယူအေဘီကတည်းကမနေ့ဖက်ပြီမှာပါဒါစစ်စစ်နေကိုမလဲ6နာရီကနေ9နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်9395နဲ့လိုင်းဒိုမီတာ40ကီလိုဟတ်စ်68.5နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်9ရုကနေထုံနေပေးနေပါတယ်ရှင်
Bio American Tamyamavine, C. Singa, Tokjani, Menakin, and Ganagat, Nini, Selechin Yanibare. Sakaintai, Muya Muma, Zulena, Sayanigan, Sanianity, Chimpagiri, Industrial Global Union, Udre, Sunuve, P. Mimanangan, Dima, she did tattoo 2 for 8 Longani, Aluma, Jama Yine, Lungjong, Sechayamu, Comedy, Puzi, T. Tombo Dre, Tattoo Dre, Longan, Tamagara, Sumpia Labare. Daham Yamanangama, Chimpare, Patama Uzon, Sunuve, Pibido, Mildmishi, Bawe. အလုတ္တမသမဂအဖွဲ့ဝင်30တယောက်ခဲ့ပြီးတော့လုပ်ငန်းခွင်နဲ့ကျန်းမာရေးအန္တရာယ်ကင်းရှင်းရေး OHS မြန်မာအလုတ္တမသမဂအဖွဲ့မြန်မာတပ်ထုတွင်အလုတ္တမအဖွဲ့တို့တက်ရောက်ခဲ့ကြပါတယ်။OSH ကော်မတီကနေကျန်းမာရေးနဲ့လုံခြုံစိတ်ချမှုရှိရေးစွန့်အင်မြင့်တရေးနဲ့လက်ကျင်ရေးတွေကိုတပ်ထုတွင်ရှိရာနေရာတွေမှာပြုလုပ်ဖို့အတွက်သမဂအဖွဲ့ဝင်တွေကသဘောတူညီခဲ့ကြပါတယ်။နိုင်ငံရေးစီးပွားရ တယ်လို့လုံသမားတမကရဲ့အကြီးအကဲဥမမောင်ကပြောဆိုပါရယ်လုပ်ငန်းခွင်လုံခြုံစိတ်ချမှုကောင်းမွန်အောင်လှုပ်ဆောင်ပေးဖို့လိုတယ်လို့လည်းပြောပါရယ်အလုံသမားကြီးရာဒုတိယဝန်ကြီးဦးထင်အောင်စကိုင်းတိုင်းတပ်ထုရင်းနဲ့တစ်တော်ကြီးရာဝန်ကြီးဦးတန်းထိုက်တို့လည်းတက်ရောက်ခဲ့တယ်လို့သိရပါရယ်ခင်ဗျာ
မြန်မာနိုင်ငံကို၅ရက်ကြာရောက်ရှိခဲ့တဲ့ကုလသမဂ္ဂထွေထွေအတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ပြိပခဆိုင်ရာအထူးကိုယ်စားလှယ်မစ်လိုင်လာဇာရူဂူရီကကလေးစစ်သားစုဆောင်မှုကိုကျူးလွန်တဲ့အရတားနဲ့စစ်ဖက်ဆိုင်ရာတို့ကကျူးလွန်မှုတွေကိုအဓိကထားပြီးတော့ပြောကြားသွားခဲ့ပါတယ်။အစိုးရရဲ့ဖိတ်ကြားမှုနဲ့လာရောက်ခဲ့တဲ့သူ့ရဲ့၅ရက်ကြာမြန်မာပြည်ခီးစဉ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1612 အရပြိပခတွေကြောင့်ဖြစ်လာတဲ့တရားမှုတွေကိုခန်းစားနေကြရတဲ့ကလေးတွေရဲ့အခြေအနေကိုအကဲခတ်ခဲ့ပါတယ်။မြမတက်မတော်ကကလေးစစ်သားစုဆောင်မှုတွေကိုအကာအကွယ်ပေးရင်းနဲ့စုဆောင်မှုအဆုံးတတ်ရင်းနဲ့ပတ်သက်လို့2012ခုနှစ်ကမြမအစိုးရနဲ့ကမ္ဘာကုလသမဂ္ဂရဲ့ကလေးငယ်အခွင့်အရေးနဲ့ပတ်သက်လို့ကြီးလေသောချိုးဖောက်မှုများကိုစောင့်ကြည့်လေ့လာရင်းနဲ့အစီရင်ခံတင်ပြရေးနိုင်ငံအလိုက်အထူးတာဝန်အဖွဲ့ CTFMR တို့လက်မှတ်ရေးထိုးထားခဲ့ကြပါတယ်Miss Mick Laila ha နေပြည်တော်ရန်ကုန်မန္တလေးနဲ့ကချင်ပြည်နယ်ကမြစ်ကြီးနားစတဲ့မြို့တွေကိုတွားရောက်ခဲ့ပါတယ်Miss Smith Laila ရဲ့ခီးစဉ်အတွင်းအစ်မင့်ဝင်ကြီးတွေနဲ့တွေ့ဆုံခဲ့ရမှာ Joint Action Plan GAP အတိုင်းမြန်မာအစိုးရအနေနဲ့အရေးကြီးတဲ့စီမံချက်တွေကိုအကောင့်ထက်ဖို့ဆောင်ရွက်ခဲ့တဲ့အကြောင်းမှတ်ချက်ပြီးပြောကြားခဲ့ပါတယ်။ကလေးစစ်သားပေါင်း646ယောက်ကိုမိဘရထန်ပြန်လည်အနှံခဲ့တာနဲ့အသက်မပြည့်သေးတဲ့ကလေးတွေကိုစစ်သားအဖြစ်စုဆောင်မှုတွေနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေနဲ့စီမံချက်တွေကိုလည်းကြိုဆိုခဲ့ကြောင်းပြောပါတယ်။ဒါပြင် Miss Laila က အစိုးရဘက်ကပါဝင်ဆွေးနွေးသူတွေအနေနဲ့ပွင့်ပွင့်လင်းလင်းနဲ့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေရှိခဲ့တာကိုလည်းချီးကျူးပြောကြားခဲ့ပါတယ်ရှင
်။ IS Islamic စစ်သွေးကြွတွေကိုရုပ်ဝတ္ထုပစ္စည်းအကူအညီပေးမှုနဲ့အိုဟိုင်းယိုပြည်နယ်သားတဦးကိုဆွဲချက်တင်တဲ့ကြောင်းအမေရိကန်ပြည်ထောင်စုတရားရေးဌာနကပြောဆိုပါတယ်။အသက်38နှစ်အရွယ်အမီယာဆက်ရမန်အဲဂါစီကို AK-47 လက်နက်ဝယ်ယူဖို့ကြိုးစားစဉ်မှာအရွေထောက်လန်းရေးကပြီးခဲ့တဲ့လကုန်ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အာဂါစီဟာခုနှစ်စောစောပိုင်းမှာသူ့ရဲ့နာမည်ကိုရောဘတ်မက်ကိုလမ်လို့ပြောင်းလဲခဲ့တယ်လို့သိရပါတယ်။သူဟာ2014ခုနှစ်တုန်းကလူမှုမီဒီယာကွန်ရက်ကနေအိုက်ဆောစစ်သွေးကြွအဖွဲ့ကအဘူဘေကာအယ်အဘဒီကိုအကူအညီပေးဖို့ကတိပေးခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ
။ဆိုမာလီတောင်ပိုင်းမှာမောင်းသူမဲ့အဝေးထိန်ဒုံးရင်နဲ့တိုက်ခိုက်မှုတစ်ခုတွင်အယ်ကာဒါနဲ့ချိတ်ဆက်ရှိတဲ့အယ်ရှာဘတ်ထိပ်ပိုင်းခေါင်းဆောင်တွေပါဝင်စစ်သွေးကြွအဖွဲ့ဝင်30သေဆုံးခဲ့တဲ့အကြောင်းကညာအရာရှိတွေကကြားသာပရိနေမှာပြောပါတယ်ရှင်။
နောက်ဆုံးရသတင်းကိုဦးစမိုဝေနဲ့မခွာညူတို့ကကြေညာသွားတာပါ VOA ကလည်းတောက်ချာနေမနေ့ကင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားမှာပါပထမအုပ်ချုပ်အနေနဲ့နားဆင်ရမှာကတော့ရခိုင်ပြည်နယ်မှာတောင်တင်နေတဲ့လေးစီးပြေးတွေထဲကချို့ကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ခေါ်ယူဖို့သဘောတူလိုက်တာမို့လာမယ့်သတင်းပတ်အတွင်းမှာပြန်လည်လွှဲပြောင်းပေးမှာဖြစ်ပါတယ်ကျန်ရှိနေသေးတဲ့သူတွေကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကအမြန်ဆုံးပြန်ခေါ်ယူဖို့လိုလားတဲ့အကြောင်းရခိုင်အစိုးရကပြောပါတယ်။လေစီးပြေးတွေရဲ့နောက်ဆုံးရအခြေအနေကိုမတ်တိန်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်မှာတောင်တင်နေတဲ့လေစီးပြေး944ဦးတို့တဲက165ဦးတို့ကိုပထမတုပ်ဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လည်လက်ခံဖို့သဘောတူလိုက်ပါပြီ။ဒီလူတွေကိုတော့နှစ်နိုင်ငံနေကြားဆောင်တက်တို့နေဆက်မှာအလန်တင်ခန်းနာလုပ်ပြီးလွှဲပြောင်းပေးမှာဖြစ်ပါတယ်။အခုတော့လွှဲပြောင်းပေးနိုင်မယ့်ရက်ကိုဆွေးနွေးနေစေဖြစ်တယ်လို့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးခင်စိုးကပြောပါတယ
်။ဒီနယ်အစိုးရဖွဲ့ကိုဟိုရောဘွားပေါ့နိုင်ငံတိုင်းဝန်ထမ်းအကြောင်းကြားတဲ့စာပေါ့တနည်းဆိုတော့165ဦးပေါ့အဲ့ဒါလွှဲပြောင်းလက်ခံဖို့ဒါလေးတွေကျွန်တော်တို့အကြောင်းကြားတဲ့စာတော့ဒါလေးရောက်နေပါပြီခင်ဗျာ။အခုကကျွန်တော်တို့ဟိုဘက်နဲ့ကျွန်တော်နေကြားဆောင်ဟိုဘက်ကနေဟိုဘက်ကနေကြားတယ်ဒီဘက်ကနေကြားဆောင်နဲ့အဲ့ဒါလေးနိုင်ငံအလန်တန်အခမ်းအနားလုပ်ပြီးတော့ဆွဲဖို့ပါအဲ့ဒါရက်ကလေးတော့ညှိကြပါလေအဲကျွန်တော်တို့ကဒီရက်ထဲမှာတော့ဟိုအဲ့ဒီနဲ့ဆက်တင်ရည်လောက်ဖြစ်အောင်လွှဲမယ်လို့တော့ညှိနိုင်နေကြတယ်ဒါပြင်လည်းအဲ့ဒါတော့ဘယ်ရက်ဖြစ်မယ်ဆိုတော့တိကျတော့မသိသေးပါဘူးခင်ဗျအဲ့ဒါဆွဲဖို့တော့ကျွန်တော်အားကြီးလုပ်ကြည့်ပါရစေခင်ဗျအဲကျွန်တော်တို့ကနောက်ဆုံးဒါလေးတွေကအခုတော့ပြပတ်သာဒါဆစ်ပြီးတော့ဆစ်ဆစ်ပြီးတော့မှဒါတို့အဒီတိကျနဲ့ပြန်ပြည့်တယ်လို့ဒီပါနောက်တော့ခြေနဲ့ဟာရီကသူဆက်ပြီးတော့ဆစ်ဆစ်ပြီးတော့မှဒါအများဆုံးလျှောက်ကတ်ကဘူဒါဖိုင်ပါမစလီးရှိနေပါတယ်ခ
င်ဗျလက်ရှိမှာတော့အီယာဝရီတိုင်းမြမပင်လေပြင်းအတွင်းကဖမ်းဆီးရမိထားတဲ့လေစီးပြေး944ဦးတို့ကိုမောင်နှောပြိုင်အတွင်းမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့မြန်မာဆိုရတို့ပူးပေါင်းပြီးထောက်ပံ့ဆောင်ရှောက်မှုပေးထားပါတယ်တချိန်တည်းမှာပဲတနင်္သာရီတိုင်းကော့တောင်းမြို့နယ်တွင်ကနောက်ထပ်တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေလို့ဆိုတဲ့လူပေါင်းတရာချုပ်ကိုလည်းမြမရှိတက်ကထပ်မံဖမ်းဆီးရမိထားပါတယ်ဒီလူတွေကိုနိုင်ငံသားစီစစ်ဖို့ရခိုင်ပြည်နယ်ရင်းကိုအခုချိန်ထိတော့လွှဲပြောင်းပေးမယ်ဆိုတဲ့ညွှန်ကြားချက်မျိုးမရှိသေးတဲ့အကြောင်းရခိုင်စိုးရရဲ့ပြောခွင့်ရဥလာသိန်းကပြောပါတယ
်အခုဒီမှာကျွန်တော်တို့ကြည့်ရတဲ့လောက်တော့အဲ့ဒီနေရာတွေတော့ကရခိုင်ပြည်ကိုဟိုပို့မယ်လို့မထင်ပါဘူးနော်အစိုးရလည်းဒီအနေနဲ့ပတ်သက်ပြီးတော့ဟိုရခိုင်ကိုပို့မယ်ရခိုင်မှာပဲစီစစ်မယ်ဆိုတဲ့ဆင်းချက်ပြေးနေထားပါဘူးအဲကြောင့်ဆိုတော့ဒီကြားတဲ့တော့ဒီခံယူပို့တဲ့အခါမှာတော့ဒီတက်ခံလေးကမမြင့်မြဲတဲ့အနေထားမျိုးပေါ့နော်ဆန္ဒပြုတ်တဲ့သားလေးဖြစ်ခဲ့တဲ့အကြောင်းဒီတစ်ခေါက်တော့အခုထိတော့ပို့ဖို့ဟိုအတန်လည်းမကြသေးဘူးပေါ့နော်ကျွန်တော်တို့ကလည်းပို့ဖို့ပါလို့ပါရခိုင်မကလေးလိတ်ထားပါပို့မယ်ပြည်မယ်ဆိုတဲ့ဆက်တယ်မှုတော့ဒီမျိုးကြီးတော့မရှိသေးပါဘူးခင်ဗ
ျရခိုင်ပြည်နယ်တွင်းမှာလှေစည်းပြေးတွေကိုလက်ခံတဲ့အတွက်ဒေသခံတို့ရဲ့ဆန္ဒပြကန့်ကွက်မှုတွေရှိခဲ့တယ်လို့အစိုးရပိုင်းအနေနဲ့လည်းဒီလူတွေကိုလက်ခံရတာတာဝန်ကြီးတာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအမြန်ဆုံးပြန်လည်ခေါ်ယူစေလိုတယ်လို့ရခိုင်ပြည်နယ်ရဲ့ဥပဒေချုပ်ဦးလှသိန်းကပြောပါတယ
်။သူတို့ကိုစောင့်ရှောက်ထားရတယ်ပေါ့နော်ကျွန်တော်တို့ကစောင့်ရှောက်ထားရတယ်။အဲစောင့်ရှောက်ထားပြီးတော့ကြေးမွေးထားရတယ်။အဲစောင့်ရှောက်တယ်ဆိုတဲ့အပိုင်းမှာလည်းကျွန်တော်တို့ပြောရမှာကအဲသူတို့ကိုအန္တရာယ်တစ်စုံတစ်ရာမဖြစ်အောင်ပေါ့ကျမ်းမာရေးအစပေါ့နော်။တခုခုတယောက်ယောက်ကနေပြီးတော့အန္တရာယ်ပြရလို့နောက်ပြီးတော့သူတို့ကျမ်းမာရေးဒီပိုင်းခိခိုက်လာတို့နော်အဆုံးမှာတော့ဗျာပြောမယ်ဆိုလို့ရှိရင်အဲဒီလိုမျိုးအတင်းပြောက်မရှိအောင်ကအကြကျွန်တော်တို့မှာဝန်ထုတ်ဝန်မှုဖြစ်တာပေါ့နော်အဲကြီးလည်းကြီးရတယ်မွေးလည်းမွေးရတယ်သူတို့ကလည်းအကာအကွယ်ပေါ့နော်ကျွန်တော်တို့ပြေးထားရတယ် ကျွန်တော်နိုင်ငံတကာကတော့ကလွယ်တူပြီးကျွန်တော်တို့ဟိုဒီဖိအားပေးတော့ကတော့ဖိအားပေးရတယ်ဒီလောက်ဒီထင်ရှားပေါ်လွင်နဲ့နိုင်ငံခြားကတွေမမကြီးမဒီလောက်ကြကြနေတာနဲ့ပတ်သက်ပြီးတော့ကဘင်္ဂလားဒေ့ရှ်နိုင်ငံကဘယ်အဖွဲ့အစည်းမှဖိအားမပေးတာတော့ကျွန်တော်လည်းဟိုအံ့ဩမိတယ်လို့ပြောပြရတယ်
မလေးရှားနိုင်ငံစီဥတီထွက်ခွာကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလှေစီးထွက်ခွာကြသူတွေဟာအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားတို့ကကန့်ကွက်ခွင့်မပေးတာကြောင့်ပင်လယ်ပြင်အတွင်းမှာရဲ့တော်ကြားမျောပါကြပြီးတဲ့နောက်မြန်မာပင်လယ်ကမ်းရိုးတန်းတွေမှာလှေစီးထွက်ခွာသူတွေကိုမြန်မာရေတပ်ကကယ်ဆယ်လိုက်ရတာဖြစ်ပါတယ်ပထမအထုတ်ကယ်ဆယ်လိုက်သူ200ကျော်ထဲမှာမြန်မာနိုင်ငံက10ဦးပါဝင်ပြီးဒုတိယအထုတ်ကယ်ဆယ်လိုက်တဲ့လေစီးပြေး900ကျော်တို့ထဲမှာတော့မြန်မာနိုင်ငံသား100ကျော်ပါဝင်ခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးကော့တောင်းမှာဖမ်းမိသူအားလုံးကတော့ဘင်္ဂလားဒေ့ရှ်ကဖြစ်တယ်လို့မြန်မာဆိုရဘက်ကပြောဆိုထားပါတယ်ရှင်။
မတင်ကြီးထိုက်ပြပြသွားတာပါ။နောက်တရင်တပုတ်အနေနဲ့တော်ရရှင်နေနားဆင်ရမှာတော့မန္တလေးမြို့အခြေစိုက်လူမျိုးဘာသာပေါင်းစုံပါဝင်ဖွဲ့စည်းထားတဲ့တင့်မြတ်လူသူများအဖွဲ့ကဦးဆောင်လှူရှားသူတဦးဖြစ်တဲ့ကိုစစော်လက်ကိုဇူလိုင်လ14ရက်အင်္ဂါနေ့ကဖမ်းဆီးပြီးပုတ်ထူးနေမှာတရားရုံးထုတ်ပြီးတော့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်မြင့်ဆောင်တက်ထားပါတယ်။လူအဖွဲ့အစည်းတွင်ငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်လှုပ်ဆောင်နေသူတဦးကိုယုံမတန်တရားနဲ့ဖမ်းဆီးတာဖြစ်တယ်လို့ဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောဆိုပြီးအမှုမှန်ပေါ်ပေါက်ရေးအတွက်အမြန်ဆုံးပြန်လည်လွတ်ဖို့မျှော်လင့်နေရပါမအင်ဂျင်နီယာအပြည့်အစုံကိုဆက်ပြောပြပါပါရှင
်ကိုစစော်လက်ကိုမန္တလေးမြို့အမှတ်၈ရဲစခန်းမှာလက်ရှိထိန်းသိမ်းထားတာပါသူကိုဇူလိုင်လ14ရက်နေ့ည9နာရီလောက်ကမန္တလေးမြို့25လမ်းနဲ့လမ်း80တောက်မှာရှိတဲ့ V Cafe စားတောက်ဆိုင်မှာရဲတွေကဖမ်းဆီးခဲ့တယ်လို့လုပ်ဖော်ကိုင်ဘက်လက်ဖြစ်အဖမ်းခံရစဉ်မှာအတူရှိနေတဲ့မက်ပွင့်သူလက်က VOA ကိုအခုလိုပြောပါတယ
်အမှတ်3မြို့ကင်းဌာနကရဲမှုစိုးနိုင်ရနေပြီးတော့စစ်စစ်လက်ကိုဒီလိုမျိုးပဲကျွန်တော်တို့တင်းတဲ့လူကြီးများအကြောင်းနဲ့ပတ်သက်ရနည်းနည်းပါးပါးပုံလေးတွေကြာပြီးမျိုးစင်တာပါပေါ့နော်အဲ့လိုမျိုးတွေအတွက်ပေးစီမှာအဲ့လိုပြောတာ ਨੇ ကျွန်တော်တို့ကကျွန်တော်တို့ရဲ့ဒီစီမံလေးတင်ရာကိုပြီးခောင်ပြီးတော့ဒီပတိဆရာတော်ဖြစ်တဲ့အခြားလျောင်ဆရာတော်ကိုလမ်းမီဆုံးဖြတ်တော့ဆုံးမနေဒီမှာပြီးတော့တွားတွေ့လိုက်တာတဲ့ဘာမှမဖြစ်ဘူးတဲ့ဒေတာအဲ့တူရောအဲ့မေးရုံပါတဲ့ဒီပြီးတော့အဲ့လိုကြောင်နေအဲ့လိုတွေ့လိုက်နေဆိုပြီးတော့အဲ့ဒီမှာကျွန်တော်တို့ကတွေ့နေဆိုပြီးမှတွားလိုက်တာတွားတဲ့ခါကျကိုယ်ကလက်ကိုတယောက်ထဲမလွတ်ခင်နေကျွန်တော်ပါလိုက်တွားလိုက်တာပေါ့နော်လိုက်တာပြီးခါကျတော့အဲ့လိုမျိုးသူ့ကိုမေးလာမြင်လာရတယ်တနိုင်တော့ကြာမယ်မေးပြီးတော့ကျတော့ကျွန်တော်ဖာလိုက်လဲဆိုရဲဆိုအဲ့ဒီတယောက်ကလည်းအဲ့လိုမျိုးကိုယ်ကစွဲလာရန်လာနဲ့အဲ့လိုလက်တပါးလေးလိန်ပြီးတော့အဲ့လိုစွဲခေါ်လာတာအဲ့လိုမျိုးလို့လုပ်တယ်။ပြီးတော့ကျတော့အဲ့ဒီကိုယ်ကလည်းကိုရဲတယောက်ကအဲ့မှာခြေထောက်နဲ့တက်နေထားတယ်ဖိထားတဲ့ပုံစံမျိုးလို့ဆိုကျွန်တော်တို့ကအော်နေပေါ့နော်။မတရားလုပ်နေရင်ပါတယ်ပါ။ကိုယ်ကလည်းနဲ့ကျွန်တော်နဲ့အဲ့လိုမျိုးအော်။ကိုယ်တွေနဲ့မညီရဲနဲ့အဖမ်းခံရတာပေါ့
။ကိုစော်စော်လက်ကိုဖမ်းပြီးနောက်တည့်ရက်ဇူလိုင်လ15ရက်နေ့မှာမန္တလေးချမ်းအေးတာဆန်မြို့နယ်တရားရုံးမှာရုံးထုတ်ပြီးတော့မတရားတင်းနဲ့ဆက်သွယ်တယ်ဆိုတဲ့ပုံမှန်ဆက်ခွန်မြင်းဆောင်တင်းနဲ့ယမန်ယူခဲ့တယ်လို့မက်ပွင့်ပြူလက်ကအခုလိုပြောပါတယ
်။ကိုစိုးစော်လက်ကလွန်ခဲ့တဲ့2013ခုနှစ်တုန်းကဒီလိုပဲလိုက်စားအောင်သွားတဲ့ချိန်တုန်းကရိုက်ခဲ့တဲ့ဓာတ်ပုံကိုအစ္စလာဟာအကြမ်းဖက်မဟုတ်ဘူးဆိုပြီးမှသူကသံများပွင့်ရမြန်မာပြည်ဆိုပြီးမှဒီစီဇန်များအစားသံများပွင့်ရမြန်မာပြည်ဆိုပြီးအဲ့လိုမျိုးစာတမ်းလေးနဲ့သူ့စာနဲ့သူ့ပုံကဒီလိုအကြမ်းဖက်မဟုတ်ဘူးဆိုတဲ့ပုံမျိုးသူပြင်လိုက်တယ်။အဲ့ဟာကိုသူကဓာတ်ပုံမယူရစာအုံးမယူဘူး။အဲ့လိုလုပ်ပြီးခါကြတော့ဒီလက်နက်ကင်နေဆိုပြီးတော့လက်နက်ကင်တာအမှပေါ့နော်ဒီလိုက်စာကိုတွားခဲ့တဲ့ဟောပေါ့ဒီ KIA ကအစံဖက်တောင်းရသူတွေနဲ့ပူပေါင်းဘယ်လိုပြောမလဲအားပေးအားမြောက်လုပ်ပါတယ်ဆိုတဲ့ပုံအဲ့လိုအဲ့လိုဆွဲချက်နေတယ်အဲ့လိုတင်တယ်ဆိုပြီးမှအဲ့လိုပြော
ဟုတ်ကဲ့သူကအဲ့2013တုန်းကလိုက်စာဘက်ကိုဘာကြောင့်တွားတာလဲရှင
်2013ဒီငင်းကြိုင်းလမ်းလျှောက်တဲ့အဖွဲ့ရှိတဲ့လိုက်စာအတွက်ငင်းကြိုင်းလမ်းလျှောက်ဖက်တဲ့တောင်းသားတွေရှိတယ်လေအကြောင်းသားတွေကနေဒီမှာအဲ့ဒီကနေပြန်လာတော့ပြစီဇန်ခွန်လေးကောက်လာခဲ့တယ်ဘုံခွန်လေးအဲ့လိုကြီးကောက်လာခဲ့တယ်အဲ့ဒါတွေကိုစီဇန်ခွန်လေးကိုလောကကလိုင်းလုပ်တယ်အဘုံခွန်လေးကြီးနောက်ထပ်စီဇန်ခွန်လေးနဲ့အဲ့လိုမျိုးဖျားလောကပါလာငင်းကြိုင်းဖျားစင်းပြီးတော့ထုတယ်အဲ့ဟာကိုထုပြီးတဲ့ခါကျတော့လိုက်စာမျိုးကိုငင်းချစ်တီနဲ့ငင်းကြိုင်းအတွက်ဆိုပြီးမှဒီတင်းရလို့သူများအဖွဲအစိုးရနဲ့လည်းကျွန်တော်တို့တွေကိုဆရာတော်ဦးဝီတူတာကနေပြီးတော့ဒီငင်းကြိုင်းအတွက်ကိုဒီလိုစင်းပြီးပုံနဲ့လောကကလိုင်းတော့ပို့ဖို့တော့ကိုထိတ်ကြတာနဲ့ကျွန်တော်တို့တွေကလိုက်သွားဖြစ်တယ
်ကိုစောစောလက်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းလူမှုအထောက်အကူအဖွဲ့ရဲ့ပြန်ကြားရေးတာဝန်ကလေးဖြစ်ပါတယ်တင်မြတ်လူသူများအဖွဲ့ကိုဦးဆောင်နေတဲ့အာရှအလေးရောင်ကျောင်းတိုက်ဆရာတော်ဗဒ္ဒန္တဦးစိန်တာကလည်းကိုစောစောလက်ဟာပရဟိတလုပ်ငန်းတွေကိုလုပ်ကင်ဆောင်ရွက်နေတဲ့လူငယ်တအုပ်ဖြစ်တယ်လို့ VOA ကိုအခုလိုမိန့်ကြားပါတယ်
ဘုန်းကြီးပြီးတာတော်များများရှိပါတယ်သူတို့လောက်တာကိုင်းတာလေအဲ့တော့သူဟိုဘာသာပေါင်းစုံအတူလူငယ်လေးတွေတွေ့ပြီးတော့ပေါ့ဒီပရိုက်တလုပ်ငန်းလေးတွေလုပ်ကြတယ်အဲ့ဒီလုပ်တဲ့နေရာမှာမန္တလေးမြို့ပေါ်မှာလည်းလုပ်တယ်နောက်ပြင်းပြင်းမြို့မှာလည်းပဲလာပြီးတော့စီစာလာအဖိုးဘွားဆောင်ရောက်ရေးအဖွဲ့နဲ့လည်းပူးပေါင်းပြီးတော့သူတို့လောက်တာလေးလည်းဖုန်းကြီးတွေ့ရပါတယ်ဗျာ
လူမှုအဖွဲ့အစည်းအတိုင်းဝိုင်းအတွင်းငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်နေတဲ့ကိုစစော်လက်ကိုအာဏာပိုင်တွေဘက်ကယုံမှားတန်တရားနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောပါတယ်။ဒါအပြင်အမှုမှန်ပေါ်ပေါက်ရေးနဲ့သူ့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းအဖွဲ့ရဲ့ဥက္ကဋ္ဌကိုရှိုင်းက VOA ကိုအခုလိုပြောပါတယ်
။ခုလိုကိုစော်လက်ဖမ်းခံရတာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့ကတော့လွဲမှားပြီးတော့ပေါ့နော်ယုံမှားတန်တရားတစ်ခုနဲ့ဟိုလွဲမှားစွာဖမ်းနေလို့ပဲမြင်မိတယ်ပေါ့နော်အဲ့ဒီပုံမှာလည်းဒီအစိုးရအနေနဲ့ပေါ့သက်ဆိုင်ရာဒီထောက်တန်းရေးတွေအနေနဲ့ရောဒါကိုအမှန်တရားကိုအမြန်ဆုံးသိရှိပြီးတော့မှမဟုတ်တဲ့လူတယောက်ကိုဒီလိုမျိုးယုံမှားတန်တရားနဲ့ဖမ်းဆီးတာမျိုးမဖြစ်ဘဲနဲ့အမြန်ဆုံးပြန်လွတ်မြောက်ဖို့ပေါ့အဲ့ဒါကိုတော့ဟိုမြင်မိပါတယ်
ကိုစစော်လက်ကိုဇူလိုင်လ21ရက်နေ့မှာဆက်လက်ရုံးထုတ်ဖို့ရှိပေမဲ့သူ့အမှုကိုလိုက်ပါဆောင်ရွက်မဲ့အကျိုးဆောင်ရှိနေရဖို့စ조사နေစေဖြစ်ပါရဲ့ရှင်
။မအင်ဂျင်နိုင်ပြပြသွားတာပါ။အခုတော့စကိုင်းတိုင်းအတွင်းရေကြီးနေတဲ့တရင်ကိုနားဆင်ရမှာပါ။လက်ပတောင်းတောင်ဂျင်းနီစီမံကိန်းနယ်မြေထဲမှာရှိတဲ့စကိုင်းတိုင်းရင်းမာပင်ခရိုင်စာလင်ကြီးမြို့နယ်ထဲကဖောင်းကွာရွာမှာဂျာရပဒေးနေညဦးပိုင်းကစပြီးရုတ်တရက်ရေကြီးလာပြီးတော့ပသိမ်မုံရွာကားလန်းပေါ်အထိတက်လာတယ်လို့ဒေတာခန်တွေကပြောပါတယ်အဲ့ဒီဒေတာမှာရေကြီးနေတဲ့အခြေအနေနဲ့ပတ်သက်ပြီးကြာတာပဒေးနေ့ညပိုင်းကနောက်ဆုံးသိရှိရသလောက်ဆက်သွယ်မေးမြန်းထားတဲ့မအေးမှသတင်းပေးပို့ထားပါတယ်ရှင
်ရေနီစီမံကိန်းလုပ်နေတဲ့ဒေတာတဝိုက်မှာမိုးရွာသွန်းမှုတွေရှိနေပြီးဖောင်းကားရွာမှာတော့ကြာတာပဒေးနေ့ညဦးပိုင်းကစပြီးရေတွေရုတ်တရက်ကြီးလာတဲ့အတွက်ဒေတာခန်တွေစိုးရိမ်ပူပန်နေကြပါတယ်အခုဆိုရင်ဖောင်းကားရွာမှာဒုစရကျော်ထိရေတွေရုတ်တရက်တက်လာနေသလိုပလဲခန့်ကောပသိမ်မုံရွာကားလမ်းမှလည်းရင်းနှီးမြုပ်နေတာကြောင့်ကားအသေးတွေသွာလာမှုရန်နာထားရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။ဒါကြောင့်တော့ကြီးကြီးစီမံကိန်းကိုပြုလုပ်နေတဲ့ဝမ်ပေါင်းကုမ္ပဏီကဒီဆဲတော့အစ်စ်ဆဲလိုင်းကိုထုတ်ထားအဲ့ကောင်ကြရေတွေရေအဲ့ဆဲလိုင်းနဲ့အစ်စ်တွေနဲ့ရေတွေနဲ့ညောပြီးတော့ဒီဟုတ်တယ်ဖောင်းကားရွာဒုစရတွေကအဲ့ရေတွေစီးလာဒီပြည့်ကြီးလာတာဟောဖန်ရရဲ့ရှင်းနိုင်လောက်ကရရတားကြီးနေတာခင်ဗျာဆဲကြောင်းလေးကယူကြီးလာဆိုတော့အဲဆဲကြောင်းထဲမှာအဆစ်ကြီးတွေပါတယ်ခင်ဗျာအဲ့တော့တောင်ကြားထဲမှာအဲအဆစ်ကြီးတွေဝင့်နေရောက်ထောက်ထုတ်လိုက်တဲ့သဘောကြောင့်ဒီဘက်ကိုအများကြီးပြန်ပြလာနေတယ်ခင်ဗျာတောင်ကြားထဲတော့ဆိုဆန်ကျိုးတွေဆက်ထားတော့ဘူးကတော့ဝင်ကြည့်လို့မရဘူးတနေကံကောဒီရမပင်မုံရွာသွားတဲ့လမ်းပေါ့နော်အဲလမ်းမပေါ်မှာအခုရေတွေပြည့်နေတော့ကားကြီးတွေသွားလို့မရဘူးဖြစ်နေပုံကကားကြီးတွေကတော့ရပ်ထားလာပြည့်နေတယ်ကားကြီးတွေကတော့ဒီနေ့တိတိကျကျဆင်းပြီးတော့သွားနေရလို့လေ
အဲ့ဒီရွာမှာဖောင်းကားဆယ်ဆိုတာလည်းရှိပြီးဆယ်ကျိုးလို့ရုတ်တရက်ရေကြီးတာလားဆိုတာကိုလည်းဒေသခံတွေဘက်ကတန်လျာရှိနေကြတာပါဒီအတိုင်းဆိုရင်လက်ဗရောင်းဒေသတဝိုက်ကတခြားကျေးရွာတွေပါရေနှစ်မြုပ်မှာကိုလည်းစိုးရိမ်ပူပန်နေကြပါတယ်ညဘက်ရောက်လာတဲ့အချိန်မှာတော့ရေတွေပို့ပြီးတော့တက်လာတယ်လို့လည်းဒေသခံတွေကပြောပါတယ်ဖောင်းကားဆယ်ကအရင်လုံးကလေးရရှိခဲ့ပြီးဒီလိုမျိုးကျေးရွာတွေရေတက်တာမျိုးတွေတိတ်မရှိခဲ့ဘူးလို့လည်းဆိုပါတယ်
အခုလည်းအဲ့ဒီကကြာပြီးရှိတာအခုတည်းကတခါတော့ဘာမှအဲ့လိုမဖြစ်ဘူးခင်ဗျအခုကဒီနှစ်မှတို့ရကရေနှောင်းတွေတူးလိုက်တယ်ရေနှောင်းတွေတူးပြီးတော့အက်ဆစ်ဆဲလိုင်းကိုဆောက်လိုက်တဲ့အတွက်ကြောင့်အထဲမှာရေခွေးလို့ဒီဘက်ကိုဖောက်ထုတ်လိုက်လို့ဒီဆဲတူးတယ်လို့ကျွန်တော်တို့ထင်တာပါခင်ဗ
ျမုံရွာမြို့မှာရေစကန်ကတော့အခုလိုမျိုးရုတ်တရက်ရေကြီးလာတဲ့အခြေအနေတွေကိုသေချာမသိသေးဘူးလို့ဆိုပါတယ်သက်ဆိုင်ရာရဲတိုင်းရုံးကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
ပြောရှိမှာပြလိုဝင်ပါလာမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်လှုပ်ရှားမှုတွေမဲဆန္ဒအနေနဲ့ကုသရေလောင်းရွေးချယ်မှုတွေစတင်နေကြတာတွေ့ရပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူထုရဲ့အမြင်လူထုရဲ့စိတ်ဝင်စားမှုဘလောက်ရှိပါသလဲအပြောင်းလဲတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲကနေပြီးတော့ဘာတွေလုပ်ပေးနိုင်မယ်လို့ပြည်သူလူထုကယုံကြည်အားထားမှုရှိကြပါလဲသရရှင်တွေရဲ့အမြင်သရရှင်တွေရဲ့ယူဆကိုအထူးသိလိုပါတယ်ဒီလာမဲ့စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဒီအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးပြောပြလို့ရတဲ့တော်ရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလို့ရတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေ။
စနေနေ့ညတိုင်းရဲ့လူတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့နောက်သတင်းပုတ်အနေနဲ့မြန်မာနိုင်ငံကចောင်းသားတွေလူငယ်တွေအတွက်ရည်ရွယ်ထားတဲ့နိုင်ငံတကာပညာသင်ဆုတွေအများအပြားရှိလာတဲ့အခါမှာလျှောက်ထားသူတွေအနေနဲ့မိမိနိုင်ငံကိုပြန်လည်အကျိုးပြုဖို့ကိုလည်းထည့်သွင်းစဉ်းစားရမယ်လို့ဗြိတိန်အစိုးရရဲ့ Chiefening ပညာသင်ဆုရှင်တွေကပြောဆိုလိုက်ပါတယ် Chiefening Scholarship ရဲ့2015-16 ပညာသင်နဲ့အတွက်ပညာသင်ဆုချီးမြှင့်ခံရတဲ့မခင်ခင်ကျော်ကြီးကပညာရေးသုတေသနလုပ်ငန်းတွေနဲ့မြမလူငယ်တွေအတွက်ဗဟုသုတတွေတိုးအောင်တစ်ဖက်တစ်လမ်းမှာပါဝင်အားဖြည့်သွားမယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းထောက်မသိငီလင်းကပြောပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဗြိတိန်အစိုးရရဲ့အကြီးမားဆုံးပညာသင်ဆုတစ်ခုဖြစ်တဲ့ Chiefening Scholarship ရဲ့2015-2016ခုနှစ်ပညာသင်ဆုရှင်မက်ခင်ခင်ကျော်ကြီးကပညာသင်ဆုလျှောက်ထားလိုသူတွေဟာမိမိစိတ်အားထက်သန်ရာဘာသာရပ်ကိုသာလျှောက်ထားသင့်ပြီးနိုင်ငံအကျိုးပြုလုပ်ငန်းတွေလုပ်ကိုင်မှုလည်းပြင်ဆင်ထားမယ်လို့အခုလိုအကြံပြုပါတယ
်။ Program တစ်ခုလျှောက်တော့မှလည်းအဓိက passion ရှိပါပေါ့။ကိုဘာလုပ်ချင်လဲတကယ်ရောဒီအောင်တကယ်လုပ်ချင်လားပေါ့နော်။ကိုမှဘလောက်စိတ်အားထက်သန်မှုရှိနေလဲအဲ့ဒါနံပါတ်အရေးကြီးဆုံးချက်လို့ဒီမှာခင်နေပေါ့နော်။အဲ့ဒါပြီးလို့ရှင်မှာနံပါတ်1အချက်ကကျွန်တော်လာမှာက scholarship program တခုပေးရဆိုတော့ကိုတယောက်တည်းအတွက်ကိုဘုရားတိုးတက်ဖို့အတွက်ပေးရမဟုတ်ဘူးလေတကယ်နဲ့ပြန်လာတဲ့ခါမှာကိုနိုင်ငံနဲ့လူမျိုးပြန်ပြီးတော့မှအကျိုးပြုနိုင်ဖို့ဆိုတော့ခါကျအဲ့ဒီအပိုင်းကိုလည်းကိုအများကြီးစဉ်းစားကိုဘာလုပ်ပေးနိုင်မလဲငါတရားကိုသွားတယ်ပြန်လာရင်ဘာလုပ်ပေးနိုင်မလဲဆိုတော့တရားစဉ်းစားပါပေါ့နော်
ဘက်ကီကျော်ကြီးဟာလာမယ့်စက်တင်ဘာလမှာနိုင်ငံတကာလေ့လာရေးနဲ့တန်တမန်ရေးရာမဟာပွဲကို University of London မှာတွားရောက်ပညာသင်ကြားမှာဖြစ်ပါတယ်သူအနေနဲ့ဒီဘာသာရပ်ကနေနိုင်ငံတကာအတိုင်းအဝိုင်းကိုပြန်ဝင်လာတဲ့မြန်မာနိုင်ငံနဲ့အခြားနိုင်ငံတွေရဲ့ဆက်ဆံရေးကိုလေ့လာလိုတယ်လို့ဆိုပါတယ်။ပညာသင်ဆုအပြီးမြန်မာနိုင်ငံကိုပြန်လာရင်တော့သုတေသနလုပ်ငန်းတွေလုပ်သွားမယ်လို့သူကဖွင့်ဟပါတယ်။
တခြားနိုင်ငံတော်တော်များများမှာဆိုလို့ရင်ပါပဲပြီးတော့တခုလောက်တော့မဆိုရင်ဒီသုတေသနအရင်ရေးကြည့်ရပေါ့နော်။မောင်နိုင်ငံမှာဒီသုတေသနလည်းအားနေသေးရဲ့အဲ့တူကကျွန်မအဲ့ဟာလေးကိုတော့ပေါ့နော်။ဒီနောက်ထပ်လူငယ်ရောဒီသုတေသနပတ်သက်ပြီးတော့ပို့ပြီးတော့မှစတဲ့ဝင်လောက်လာနိုင်အောင်ပေါ့နော်။ကျွန်မသူစီပိုင်းကိုပြန်လိုက်လုပ်ဖို့ကတော့နည်းနည်းစဉ်းစားထား
2008ခုနှစ်တုန်းကရှင်းပင်းပညာသင်ဆုရရှိပြီး University of York မှာပဋိပက္ခဖြည့်ရှင်ခြင်းနဲ့စီမံအုပ်ချုပ်ခြင်းဆိုင်ရာဘာသာရပ်သွားရောက်သင်ကြားခဲ့တဲ့စာရေးဆရာမမတိတာစံကြောင်းကလည်းဒီပညာသင်ဆုဟာမြန်မာနိုင်ငံကလူငယ်တွေအတွက်အကျိုးရှိတယ်လို့အခုလိုသုံးသပ်ပါတယ
်။သူတို့ကလက်တွေ့ပေါ့ဒီကိုကိုတိုင်းကစာတမ်းပြန်ပြုလာတာတို့ဘာလို့ရှိတဲ့အကြောင်းမလို့အများကြီးဒါတည်းရနေပတ်သက်ပြီးချင်းတူတလောက်ပေါ့နော်တော်တော်များများနားလေတွင်သင်သိတွင်ရတယ်အဲ့တို့ကြောင့်မလို့ဒီမြန်မာလူငယ်တွေအတွက်ဆိုလို့ရှိရင်ဘွေဒီဂရီရတဲ့ program မျိုးမဟုတ်သည့်တိုင်အောင်ဘာသာရပ်ဆိုင်ရာနားလည်မှုတွေပိုးပြီးတော့ရစေတယ်နောက်တစ်ခုကလာတက်တဲ့သူတွေအသီးသီးကလည်းဘာသာနိုင်ငံအသီးသီးကနေပြီးတော့မှဒီဘာသာရပ်ဆိုင်ရာနဲ့ပတ်သက်ပြီးလက်တွေ့လုပ်တဲ့သူတွေဖြစ်တဲ့တို့ကြောင့်မလို့ဒီဘာသာရပ်နဲ့ပတ်သက်တဲ့နောက်ထပ်ကျွမ်းကျင်သူတွေဟလာလုပ်နေတဲ့လက်တွေ့လုပ်နေတဲ့မှာလုပ်နေတဲ့သူတွေနဲ့network ပေါ့နော်ကိုညာလဲရပြီပါလေသူရှိပါတယ်နော
်ရှင်ဗတိပညာသင်ဆုအစီအစဉ်ကို1983ခုနှစ်ကစတင်ခဲ့တာဖြစ်ပြီးနိုင်ငံပေါင်း116နိုင်ငံကပညာတတ်ကျောင်းသားကျောင်းသူပေါင်း 43,000 ကျော်ကိုလည်းမွေးထုတ်ပေးခဲ့ပြီးဖြစ်ပါတယ်လာမယ့်ပညာသင်နှစ် 2016-2019 ခုနှစ်အတွက်ရှင်ဗတိပညာသင်ဆုကို August လကစတင်ပြီးလျှောက်ထားနိုင်ပြီဖြစ်ပါတယ်ရှင
်မတငီလင်းပြောပြသွားတာပါမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရတွေကျမရဲ့အစီအစဉ်နဲ့အတူတိုင်းရင်းသတင်းလာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်အတန်လွှင့်နေရပါခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190တို့ကပါတိုးချဲ့ထုတ်လွှင့်နေရဖြစ်ပါတယ်ခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာတာတွေအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလွှာမှာတော့
ကိုလွတ်တော်မှာသူကရွှေမောင်းလည်းတင်ပြီးပြီနော်ပရတ်စီလည်းတင်မယ်လေသူစီစီနေတော့မယ်ကိုမနီပဲချတော့ဘာမှမပြောမနဲ့သူတို့လုံနေတာပဲသူတော်တူးနေပြီ
တိုင်းနာဒေတာတွေကပြောပြချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒေါ်လာအတန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါတယ်ရှင်
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက G A T E gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လည်းခေါ်ကြတာတော်တော်ရှင်များသိပါ C R A S H E R crasher က C R A S H crash ဆိုတဲ့ဝဟာရကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဒီဘေကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့်စကပိုက်ကလုံရဲ့လုံောက်အဒီဘေကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝင်တာစသဖြင့်မှလည်းအသုံးပြုလာသလိုအခန့်ပွဲတွေကိုမဖိတ်ဖဲလာတဲ့အခါမှလည်းဒီအသုံးကိုညီညွတ်သုံးနေရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြစ်စည်းဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဒီဂျင်းတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဘွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဆာပါတီ crasher လို့လေညီညွတ်သုံးလို့ရပါတယ်။အခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မဘွဲပဲနဲ့ဖြောပြဘွဲအကစားဘွဲတွေကိုตั้วจี้တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးမလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလာတန်တင်ဆက်သွားတာဖြစ်ပါတယ်အခုတော့ကျမရေကနာကိုတင်ဆက်ပေးမှာပါရှင်ဒီအပတ်ကျမရဲ့ကဏ္ဍမှာဆရာဝန်လူနာဆက်ဆံရေးအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာဆရာဝန်နဲ့လူနာကြားဆက်ဆံရေးတွေစပြတ်လာတာနဲ့အခုနောက်ပိုင်းပိုတွေ့ရတာမို့ပြင်ဆင်ပေးဖို့လိုနေပြီလို့ကျမရဲ့ပညာရှင်တွေကထောက်ပြပါတယ်ဆရာဝန်လူနာဆက်ဆံရေးတွေကိုပြန်လည်ပြုပြင်တည်ဆောက်ရမှာဘယ်အချက်တွေကိုအဓိကထားပြင်ဆင်တင်ပါသလဲဒီအကြောင်းစေတက်ကတော်တက်ကလေးကျမ်းမာပညာဌာနအငင်းစားဌာနမှပေါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมุขอาจารย์สวัสดีครับကျွန်တော်တို့မြန်မာနိုင်ငံမှာဒီဆရာဝန်နဲ့လူနာဆက်ဆံရေးပေါ့เนาะအဲ့ဒါမှာအဖူးထစ်လေးတွေပြဿနာလေးတွေရှိတယ်ဆိုပြီးတော့နောက်ပိုင်းမှာကြားလာရတယ်ဆရာကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဆရာရဲ့လက်တွေ့အနေအထားလေးတွေဘယ်လိုရှိလဲဆရာ
ကျွန်တော်တို့နိုင်ငံမှာတော့အချိန်မှာအဖြစ်တော့ဆရာဝန်လူနာဆက်ဆံရေးကအင်မတန်ကောင်းနေပါကျွန်တော်တို့လူမျိုးတွေအနေနဲ့ဆရာဝန်နာမကောက်စေကူပေးတဲ့ဆရာသမားတွေကလည်းကိုယ့်ရဲ့တပ်တခင်ကျေးဇူးရှင်ဆိုပြီးတော့ဒီလိုတွေလေးစားဆက်ဆံခဲ့ကြပါမို့အဲ့လိုပဲဆရာဝန်တွေဘက်ကလည်းဒီကဲနှစ်ပေါင်းများစွာပေါ့နှစ်ပေါင်း30ထဲမှာဆိုတော်တော်လေးအခက်အခဲရှိခဲ့ပါတယ်။အဲမှာဒီဘတ်ဂျက်ကတော်တော်ကိုနှိမ့်ချတဲ့အတွက်ကြောင့်ကျွန်တော်တို့မှာသေယုံနေမှာစေဝါမှုတော့ ေယုံပစ္စည်းအစပေါ့နော်အဲကိုကပဲအလူရှင်နေရှားပြီးတော့လုပ်ပြရတဲ့အခြေမျိုးတွေရှိခဲ့ပြီးတော့အဲ့လိုကောင်းခဲ့တဲ့ဆက်ဆံရေးကတော့ခုနပိုင်းမှာနည်းနည်းပြတ်သားစားပြုတ်တယ်ပေါ့ဗျာတိုင်ကြတာမျိုးသူစက်ကလေးကလေးပြေဆုံးသွားတဲ့အတွက်ကြောင့်မချင်မနှစ်တာမျိုးအပြီးခဲ့တဲ့သိမချင်ခင်ကာလတော့စေယုံတေယုံကိုလူလူကဆန္ဒပြတဲ့စားတဲ့အချက်တွေတွေ့လာပါတယ်ပေါ့နော်ဒါတွေကိုကျွန်တော်ကကျန်တဲ့ပြည်ပြင်တိဆောက်ဖို့လိုအပ်တယ်လို့ကျွန်တော်ဆရာဝန်တင်းနေနေလည်းယူဆတဲ့အတွက်ကြောင့်ကျွန်တော်လုံးဝဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့ပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာရင်ဒီပြည်ပြင်ပြောင်းလဲဖို့အတွက်အဓိကဘယ်အချက်တွေလိုအပ်မလဲဆရာ
။တော်တော်လေးအကျက်တက်နဲ့အကြောင်းရပါတော့ကျွန်တော်မြင်တော့ဒီ33တန်စလုံးပြင်ဆင်စရာလေးတွေရှိပါတယ်
။ဟုတ်ကဲ့3ဘက်ဆိုတာကဆရာ
။ဟိုဘက်ကကိုပြောရရင်တော့ဒီကိုဆရာဝန်ဒီဘက်ကပါနော်။ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုဆိုတာကတော့မိမိဒီအဓိကမဟုတ်ပါနော်ကိုယ်လူနာရဲ့အကျိုးအတွက်ဆရာဝန်တယောက်ကအချိန်ကြီးအစဉ်နဲ့ရှိနေရမှာပေါ့အဲ့လိုရှိဖို့အတွက်ကလည်းကိုယ်မှာလုံလောက်တဲ့ကျွမ်းကျင်မှုရှိရမယ်လုံလောက်တဲ့အချိန်ပေးမှုရှိရမယ်စေတနာပေါ့နော်ရှိဖို့လိုပါတယ်အဲ့လိုပဲလူနာနဲ့ဆက်ဆံတဲ့အခါမှာလည်းသူပြောတာကိုနားထောင်ဖို့လိုတယ်လိုအပ်တဲ့ချက်တွေကိုရှင်းပြဖို့လိုတယ်ဆုံးဖြတ်ချက်တွေချတဲ့အခါမှာလည်းကိုယ်ကအရင်တော့ဗျာ parentalistic view ပေါ့ဆရာဝန်ခိုင်းတာလူနာလောက်တာပေါ့ဒီကြည့်ကြလာမှာတော့ဒီလိုတွေမဟုတ်တော့ဘူးဆရာဝန်နဲ့လူနာပူပေါင်းပြီးစဉ်းစားဆုံးဖြတ်တယ်ပေါ့တချို့နေရာတွေမှာဒီကုသမှုနီလာနှမျိုးရှိရင်ဘယ်မျိုးကပိုကောင်းမလဲပေါ့နော်ဒါမျိုးလေးတွေကျွန်တော်တို့ကအချိန်ပေးပြီးဆွေးနွေးတာလေးတွေလုပ်ဖို့ကောင်းပါတယ်ပေါ့
ဟုတ်ကဲ့ဆရာဒီနာရီဘက်ကပါဆရာဟုတ်ကဲ့ပြောပါဆရာ
အဲ့တစ်ဖက်ကလူနာဘက်ကကြာလဲပါလဲဆိုတော့ဒီဆရာဝန်နဲ့မတွေ့ခင်မှာဒီဆရာဝန်နဲ့တွေ့ရခါကိုပရာရီပြောမယ်ဘယ်ချက်လက်တွေကတော့ရေးကြည့်တယ်လို့ယူဆတယ်ပေါ့နော်ဒီကြတော့အရင်တော့ကုတာခဲ့တဲ့ဆေးတို့ရာသီနဲ့ပါလို့ဆိုလို့ရှိရင်မှတ်တမ်းလေးပါရှိနေစနေတိကျယူလာခဲ့တာပို့ပြီးတော့ကျိုးရှိပါတော့ဒီနိုင်ငံတွေမှာတော့ဒီလူနာတွေကိုရင်းကသူတို့ယောဂအကြောင်းပါ냐အင်တာနက်တွေကြည့်ထားတာပါရှိတာပေါ့နော်ဒီမှာတော့ဒါလောက်မလုပ်နိုင်ပေမဲ့တချို့လဲလေ့လာထားတာရှိပါတယ်အဲ့တော့ဒါလူနာဘက်ကလည်းဟိုကိုပါဝင်လဲလူရင်းတူရှင်းကိုပြောနိုင်မှုလဲကိုကချုပ်တင်ပြင်ဆင်မှုတော့ကောင်းတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဒီ၃ဘက်ကနေပြီးတော့တာဝန်ယူရမယ်ဆိုတော့ဒီကုနာဆရာဝန်ဘက်ကရဲ့လူနာဘက်ကရဲ့နောက်တစ်ခုကရောဆရာရင
်စနစ်ပေါ့စနစ်ဘက်က system ပေါ့နော် system ဘက်ကလည်းဒီဘက်ချက်တင်ရှိပါတယ်ဥပမာပြင်ဆိုလို့ချင်းကျွန်တော်တို့ဆရာဝန်တွေလုပ်ငန်းအလုပ်လုပ်ကြတဲ့ဟုတ်ကဲ့လူငယ်လေးတွေလူငယ်ဆရာဝန်တွေအလုပ်ဝင်တဲ့အခါကျလည်းဥပမာဒါကတော့လာကမလုံလောက်တာတော့ပြည်ပြင်ဝန်ထမ်းတွေလည်းဒီလိုပဲပေါ့နော်အဲ့လိုပဲလာကအပြင်ဝင်ဝင်လည်းသိမရှိဘောနော်ခြေကနေပါလည်းမအောင်မင်းတခါသူတို့လည်းစိတ်ကကြတယ်ဘောနော်တခါမှအခုဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတော်ကလည်းဈေးမကြီးနဲ့ပတ်သက်တဲ့စီးပွားတွေပါတွေကိုများများဈေးမျိုးရင်းပေါ့ဈေးဝိကုန်မဲ့ကုသကွန်ပြတဲ့ခကြဒီအစိုးရဈေးဝင်တွေမှာဆိုလူနာဥည်ရစမ်တများလာတယ်အဲ့တော့တချို့ကလည်းဒီရန်ပင်မနဲ့ဘောနော်ဆိုတာလူဥည်ရနဲ့လူနာဥည်ရနဲ့မမျှတဲ့ခါမှာအင်းအများကြီးဆေးရတာတို့ကျွန်တော်တော့မလုပ်ပေးနိုင်တာတွေရှိလာပေါ့အဲ့ဒါတွေမှာစိတ်ပြက်ခါလေးစိတ်ကြကြာတာစိတ်တူတာတွေရှိလာတာမကောင်းပေါ့ဒီမှာတော့ကျွန်းနိုင်ငံပေါ့ဥမာအင်္ဂလန်လိုနေရာမျိုးမှာဆိုရင်ဂျူနီယာဒေါက်တာပေါ့နော်လူငယ်ဆရာဝန်တယောက်ကတပတ်မှာဘလောက်တက်ပို့မလုပ်အောင်ဆိုတာရှိပါအဲ့တော့ဒီလိုလုံလုံတဲ့ကလေးတွေတာဝန်ယူရတဲ့လူတွေဆိုလို့ရှိရင်ဥမာအိမ်ပေးထားမယ်ဟောစတယ်ပေးထားတယ်ဒီလိုလုံချမ်းနေလို့ပြတဲ့ဒီနေ့ first day ပေါ့နော်ဒီ chain ပို့ဆက်လေးနိုင်တာဝန်ထမ်းဆောင်နိုင်တယ်မှာအဆင်ပြေအောင်စီစဉ်ပေးထားတာလေးရှိဖို့ကောင်းပါတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဆရာဝန်လူနာဆက်ဆိုင်နေပတ်သက်ပြီးတော့ပြုပြင်ပြောင်းလဲတဲ့ချက်တွေရှိလားဆရာ
ကျွန်တော်တို့ဆေးဝန်ဆေးကမ်းမှာဆရာဝန်နဲ့ဆရာမယူရမှာပေါ့ဒီပြင်ထောက်ကူပြုတဲ့ဝန်ထမ်းတွေပေါ့နော်ဆေးဥပမာဖြင့် medical social worker ဆိုပါလို့ဆိုကျွန်တော်တို့မှာတိတ်နေပ
ါဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအဓိကပြဿနာကတော့ဒီလူနာဥယျာဉ်အစမတန်များပြီးတော့ဒီဆရာဝန်တွေအနေနဲ့ပေါ့နော်အချိန်ပေးပြီးတော့မရှင်းပြနိုင်တဲ့အနေထားကအဓိကပြဿနာဖြစ်နေတာပေါ့ဆရာနော်အဲ့ဒါကိုဆရာကုဏကဒီအကြံပေးတာတစ်ခုကတော့ဒီလူနာတွေတက်တက်မမတ်အချိန်တစ်ခုပေးပြီးတော့ရှင်းပြတာမျိုးနော်ဆက်ဆံတာမျိုးအဲ့ဒါမျိုးပေါ့ဆရာကြီးဖြစ်နိုင်ဖို့အတွက်အခက်အခဲတွေပါလိမ့်ရှိလဲ
မှန်တော့ဒီကျွန်တော်တို့ဘက်ကလည်းဒီနော်ဆရာဝန်ဘက်ကလည်းအချိန်ပေးပြီးတော့လုပ်ဖို့ကောင်းပါတယ်ဘာလို့ဆိုသူများနိုင်ငံတွေမှာတော့ consultation time စတော်တော်လေးရတယ်ပေါ့နော်အမဒီမှာကတော့ပြည့်တဲ့အချိန်မှာဝန်ထမ်းတွေအကုန်လုံးကဒီဝန်ထမ်းချိန်မှာရတဲ့လကနဲ့လည်းမရတည်နေတဲ့ခါကြပြင်ပချိန်မှာလှုပ်လှုပ်ရတယ်။လူနာတွေကလည်းဒီဆရာဝန်ကဒီဆရာဝန်ဆိုပြီးတော့ဟိုအများကြီးလာတဲ့ခါကြလို့ဆိုတော့လည်းလူတွေကများနေတော့အချိန်မပေးနိုင်လားရှိတယ်။ မန်ဒူနာဘက်ကစဉ်းစားလို့ရှိရင်မှပိနာမည်ကြီးတဲ့ဆရာဝန်ကြီးနဲ့တွေ့တာတဲ့ကိုအချိန်ပေးပြီးရှင်းပြနိုင်တဲ့လူတွေကိုသုံးပြတာပိုကောင်းတယ်ပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆရာဝန်လူနာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကို
ကျွန်တော်ဒီမှာလည်းရှင်းသုံးနေတာပေါ့ကျွန်တော်ကဒီ service ဆက်နေလိုက်လည်းအများကြီးသုံးရတယ်ပေါ့ဥပမာပြအခုကျွန်တော်လက်တွေ့လုပ်နေရရှိပါဦး။ဒီမှာကလေးတယောက်တက်တယ်ဆိုတော့အပူချိန်ကြီးကြီးကျောင်းတက်ချင်းဒီစာရလေးပေးလိုက်ရပါတော့။ကိုကိုယ်တိုင်မရှင်းပြနိုင်တော့ကိုယ့်ရဲ့လက်အောက်ငယ်သားတွေကရှင်းပြနိုင်အောင်နောက်တစ်ခုကမရှင်းပြနိုင်တော့ဒီစာရစာရနေပေးထားပြီးတော့ information တွေပေးထားတော့ပေါ့။ဒီမှာသွေးလွန်တကွေးလူနာတဲ့ဘယ်ချက်လက်တွေရသတိထားကြည့်ရမယ်။ဒါတွေကျွေးနိုင်တယ်ပေါ့နော်။ပညာပေးလက်ကမ်းစာဆောင်လေးတွေပေါ့။အဲ့လိုသက်ဆိုင်ရာလက်ယောဂနဲ့ပတ်သက်တဲ့ညွှန်ကြားချက်ကလေးတွေကိုပေးထားလို့ရှိရင်ဒါကအများကြီးထောက်ကူပြုပါ။အဲဒါကတော့ကျွန်တော်ရဲ့ကျန်းမာရေးဟိုဆက်ပေါ်ဒီ record system ပေါ့နော်။မှတ်တမ်းမှတ်တာလေးတွေသူချစုစည်းထားလို့ရှိရင်လည်းထောက်ကူပြုရပါတော့
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်သွားတာပါ။ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြနေ့တိုင်းမှာပုံမှန်ထုတ်လွှင့်နေပါတယ်ရှင်။အခုတော့တိုင်းရင်းသတင်းလောအစီအစဉ်လှည့်ပါ။ Time မြန်မာနယ်ဆက် data က BNI 1 Wine Door သားတွေကတင်ဆက်ထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မြမအစိုးရစစ်တပ်နဲ့ DKPA တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာသားတထောင်ကျော်ဟာစစ်ဘေးတန်းရှောင်နေကြရပါတယ်စကိုင်းပြည်နယ်ကရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်သမ္မတတီးတန့်ရန်ပုံငွေကနေထောက်ပံ့လူတန်းခဲ့တယ်ဆိုတာနဲ့စကိုင်းပြည်နယ်ကြောက်ဖြူမြို့နယ်မရေကျွန်းမှာတည်ဆောက်မဲ့ကြောက်မီသွေးတပ်အားပေးဆက်ယုံစီမံကိန်းကိုဒေသခံတွေကနေကန့်ကွက်နေတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျွန်မကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်သွားမှာပါ။မြန်မာဆရာစစ်တပ်နဲ့ DKPA တို့အကြားဖြစ်ပွားနေဆဲတိုက်ပွဲကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကစစ်ဘေးရှောင်ရွာသားတထောင်ကျော်ဟာနီးစပ်ရွာကျေးရွာကဘုံကြီးကျောင်းနဲ့ကော့ကရိတ်မြို့ပေါ်ကဘုံကြီးကျောင်းတွေမှာခိုလုံနေကြရပါတယ်။ DKPA ဌာနရှိရာနေရာနဲ့နီးစပ်ရွာတွေဖြစ်တဲ့ကောင်းမှုရွာ၊စောဟဲရွာ၊တစ်ဝါကျေးရွာ၊ကနီမူကျေးရွာကရွာသားတွေဟာရန်ကုတ်ကျေးရွာ၊လှိုင်စင်းကျေးရွာ၊နို့ကြောင်ကျေးရွာတွေသွားပြီးခိုလုံနေရတဲ့အပြင်ကော့ကရိတ်မြို့ပေါ်ကဘုံကြီးကျောင်းတချို့တွေမှာလည်းသွားရောက်ခိုလုံနေကြရပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင်းရွာမပြတ်ရဲသေးတယ်လို့စာဝတ်နေရေးအခက်အခဲပြင်ကလေးတွေရဲ့ပညာရေးအပိုင်းမှာထိခိုက်လာနေတယ်လို့ထွက်ပြေးသိမ်းရှောင်နေရတဲ့ကောင်းမှုကျေးရွာရဲ့ဥက္ကဋ္ဌဇော်ဒီကောင်ကူကပြောပါတယ်။ပြည်ခရဲဇူလိုင်လ၂ရက်နေ့ကစတင်ပြီးမြန်မာစစ်တပ်နဲ့ DKPA တပ်ဖွဲ့တို့အကြားနေ့စဉ်တိုက်ပွဲရှိနေတဲ့အတွက်နှစ်ဖက်ထိခိုက်ကြဆုံးမှုများရှိခဲ့တယ်လို့တိုက်ပွဲဖြစ်နေတဲ့ကျေးရွာကကျေးရွာသားတွေကလည်းစစ်ဘေးတိမ်းရှောင်နေကြရပါတယ်
။ရခိုင်ပြည်နယ်မှာအကူအညီလိုအပ်နေတဲ့ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်တမတတီးတန့်ရောင်ပုံငွေကနေလူတန်းတဲ့ထောက်ပံ့ရေးပစ္စည်းတွေစစ်တွေမျိုးကိုရောက်ရှိလာပြီးဖြစ်ပါတယ်။ဇူလိုင်လ၂ရက်နေ့မှာရောက်ရှိလာတဲ့တမတလူတန်းတဲ့ထောက်ပံ့ပစ္စည်းတွေကိုပြည်ထောင်စုနယ်ဆက်ရေးရာဝန်ကြီးဌာနအမြဲတမ်းတွန်းဝင်ဦးဆောင်ရွှေအောင်ကနေရခိုင်ပြည်နယ်အစိုးရအဖွဲ့ကိုအခမ်းအနားနဲ့လွှဲပြောင်းပေးအပ်ခဲ့ပါတယ်။အဲ့ဒီပစ္စည်းတွေကိုရေဘေးတန်ခံရတဲ့အန်တောင်ကုတ်တန်တွဲပူရီတောင်စာရဲမြို့နယ်တွေကအကူအညီလိုအပ်နေတဲ့လူပေါင်း 9,000 ခန့်ကိုပေးအပ်သွားမှာဖြစ်ပါတယ်။ရခိုင်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်တမတရဲ့စည်းတမ်းရံပုံငွေကျပ်သန်းပေါင်း 3,000 ကျော်လူဒန်းထပ်တယ်လို့ရေဘေးကြောင့်ပျက်စီးဆုံးရှုံးမှုတွေအတွက်ကျပ်ငွေ 3.16 ဘီလီယံတုံ့ပြန်သွားမယ်လို့လည်းအစိုးရကတည်ဝင်ထုတ်ပြန်ထားပါတယ်
။လာမယ့်2015ပါတီစုံရွေးကောက်ပွဲမှာမွန်ပြည်သူတွေအနေနဲ့မွန်နိုင်ငံရေးပါတီကိုမဲပေးဖို့မွန်လက်နက်ကိုင်အဖွဲ့ဖြစ်တဲ့မွန်ပြည်တစ်ပါတီကနေတိုက်တွန်းခဲ့ပါတယ်။ဇွန်လဒုတိယအပတ်ကထိုင်းမြန်မာနယ်စပ်ဖရဲသုံးစုဒေတာရှိမွန်ပြည်တစ်ပါတီနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေကိုရှင်းလင်းပြောကြားခဲ့တာပါလက်ရှိမွန်ပြည်နယ်မှာမွန်အမျိုးသားပါတီမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသမီးပါတီဆိုပြီးမွန်နိုင်ငံရေးပါတီတုံးခုထဲကမိမိနစ်တက်တဲ့ပါတီကိုမဲပေးဖို့ကိုလည်းမွန်ပြည်တစ်ခေါင်းဆောင်တွေကတိုက်တွန်းခဲ့ပါတယ်
ကယားပြည်နယ်ရှားတော်မြို့နယ်မြောက်ပိုင်းဒေါ်ဝဲရောကျေးရွာကတောင်တွေရဲ့စိုက်ခင်းထဲကိုကြက်တွေဝင်ရောက်ဖျက်ဆီးခဲ့လို့သီးနှံဆုံးရှုံးမှုပြဿနာတွေနဲ့တွေ့ကြုံနေကြရပါတယ်။တောင်တူပိုင်းပြောင်းတဲ့စပါးစိုက်ခင်းဧကနေရာကျောက်ဖျက်ဆီးခံခဲ့ရတာပါ။ Akulu down to Ray Dinan, Song Shomu Pipuara, Johnny Namu, Neba, Angong, Jacare, Music, Chitaring, Winnebian, your Pinna, and Sisin, Hanelo, Mutandu, Gosre, U Tere, Gapiovare, Munidonga, Gabine, Lago, Mune, Tisaka, Gia, Usushi, Daughter He, Yamale, Young Kindigo, Jetrigani, when your Pierce Kelo down to the Kajon, Kayabare.
Lame no embalashe and Nima, Jimpame, Party Song Democracy, Wake Up Wema, Chin Nanga Ye, Party, Chinchin, Tiausa, Let Dress on Yan Ye, Dre, Wake Up Wessanya, Let Dress on Ye, Mahabu Hamujan, Deya, Ye Sway, Kabi Pipare, Dimahabu Hamujango, Gender and Development Initiative, Myanmar, Apwega, Director, Salai Isaac Kene, Chin Nanga Ye, Party, The Kuchin Sima, Dre Muda Uzi, Ba Window, Mujan Ye Sway, Ye Gom Digane, Ye Sway, Kajada, Pipare. အဆိုပါပူပေါင်းဆောင်ရွက်ရေးမဟာဗျူဟာမူဂျန်ကိုတတိယအကြိမ်မြောက်ချင်းနိုင်ငံရေးပါတီများမျက်နှာစုံညီတွေ့ဆုံဆွေးနွေးပွဲမှာတင်ပြဆွေးနွေးပြီးအတီးပြုကြမယ်လို့ဇလိုင်းအိုက်ဆက်ခင်ကပြောပါတယ်။ယခုလက်ရှိမှာချင်းနိုင်ငံရေးပါတီစုစုပေါင်း12ခုရှိနေပြီးလာမယ့်ရွေးကောက်ပွဲအောင်နိုင်ရေးအတွက်ချင်းပါတီအချင်းချင်းလက်တွဲဆောင်ရွက်သွားဖို့လိုတယ်လို့လည်းဇလိုင်းအိုက်ဆက်ခင်ကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကကြေးရွာ50လေးရွာပါဝင်တဲ့ကြောက်ဖြူကြေးလက်ဖွင့်ဖြူရေးနှစ်ပတ်လည်အစည်းအဝေးကနေဒေသတွင်းဖြစ်ပျက်နေတဲ့ကိစ္စရပ်တွေအပါအဝင်မရေကျွန်းမှာတည်ဆောက်မဲ့ကြောက်မီသွေးတပ်အားပေးစက်ရုံစီမံကိန်းကိုအလိုမရှိကြောင်းဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။
ဒီစိုင်းယုံတိစောက်ပြီးဖြစ်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေကိုဒေသခံတွေစုရင်နေကြတယ်လို့လူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေသူတို့အဖြစ်တဲ့မတိကျွန်းဒေသခံကိုထွန်းကြီးကအခုလိုပြောပါတယ်။အဲ့ဒီစိုင်းယုံဒီတိုင်းပဲပြောနော်။ဒီကဲကျွန်းကျွန်းမှာရှိရမော်လည်းဒီမတိကျွန်းရှိရဒီလိုကြောက်ပြီးရှိရဒီလိုမျိုးချောင်းချောင်းလို့ရှိရဒီလိုတမိတိကျောင်းနဲ့တမိနဲ့ပတ်ဝန်းကျင်မှာအဲ့ တွေမျိုးမျိုးရှိနေတယ်လို့ကိုမော်ရဲကအခုလိုစပြောပါတယ
်ကျွန်တော်တို့ဒီကမှာရှိတဲ့ဒီကောင်ကြီးတွေနဲ့ပတ်သက်တဲ့ပြည်ညာရှင်တွေကတော့ကျွန်တော်ရခိုင်ပြည်ကမှာအဓိကအရင်းကြီးဆက်သွားမနေသေးဘူးဒေါက်တာရတဲ့မိမလုံးဝလောက်ပြင်းလို့ရတယ်တစ်ခါမှာဒီဓမ္မကြီးအလယ်ပိုင်းမှာဆိုလို့ရှိရင်ဘာလို့လဲသူကဒီပိုင်းလေးအများကြီးလုပ်တယ်ဒီနေရာတွေမှာကျတော့ဘာလို့မလုပ်သေးလဲရခိုင်မှာအားကြောင့်လာလို့ရကြလဲဆိုတဲ့ဟာကိုအများကြီးဝေဖန်ဆန့်ကျင်တဲ့အကြံဉာဏ်ထွက်လာတော့
ကျမ်းမွေးသေးဆုံးတရားပဲစီမံကိန်းကိုကြောက်ဖြူမျိုးနဲ့အလေတင်ကြွေရနေ့မှာတည်ဆောက်မှာဖြစ်တယ်လို့စီမံကိန်းအတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာ12,500ခန့်ကိုကိုရီးယားဒေဝူအင်တာနက်ရှင်နယ်ကော်ပိုရေးရှင်းနဲ့အနာဂျီကုမ္ပဏီလီမိတက်တို့ကအကျို့တူပူးပေါင်းထိဝံပြီးအေဒီဆက်ယုံကလဲဆိုင်မီကာဝတ်1,300ကျော်ထုတ်လုပ်ပြီးပြည်တွင်းမှာအသုံးပြုသွားမှာဖြစ်ပါတယ်
ဆက်ပြီးတော့ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်အတွင်းကအဖျိုင်းနဲ့တပ်ထုတူးဖို့ရေးစီမံကိန်းကိုရပ်ဆိုင်ပေးဖို့အတွက်ဒေသခံတွေကနေသမရဦးသိန်းစိန်ကိုစတင်ဖို့ပြင်ဆင်နေကြပါတယ်ကရင်မျိုးသားစီယုံ KNU ရဲ့သဘောတူခွင့်ပြုချက်နဲ့လုပ်တဲ့ဒီစီမံကိန်းအပေါ်မှာဒေသခံတွေကဘာလို့သဘောမတူကြတာလဲဆိုတာကိုနန်းဝေဖြိုးစာကလည်းအခုလိုစူးစီးတင်ဆက်ထားပါတယ
်စီမံကိန်းကိုရပ်ဆိုင်ပေးဖို့လူတော်ကိုစတင်ထားပြီဖြစ်ပြီးအခုအခါမှာတော့သမန္တဦးသိစိတ်စီကိုစတင်ဖို့ကြိုးစားနေတယ်လို့ဒေသခံတယောက်ကပြောပါတယ်
ကိုလွတ်တော်မှာတူရွှေမောင်တို့တင်ပြီးပြီနော်ပရစီလည်းတင်မယ်နဲ့သူစီစီနေတော့မယ်ကိုမနီပဲချာတော့ဘာလို့မပြောမလဲသူတို့လုံနေတာပဲသူတော်တူးနေပြီ
ဘကိုးတိုင်းဒေသကြီးကြောက်ကြီးမြို့နယ်အတွင်းကအဖျားနဲ့တတုတူဖို့ဖို့စီမံကိန်းလုပ်နေတဲ့နေရာမှာဒိတ်ထားတဲ့ဒေသခံမြေက9000ကျော်ဟာရုပ်ကြီးမရှိတဲ့အပြင်ပွင့်လင်းမြေသားစွာမလုပ်တဲ့အတွက်ဒေသခံဘက်ကနိနာမှုရှိတယ်လို့ဒေသဖွံ့ဖြိုးရေးတာဝန်ခံဖြစ်တဲ့နော်တပီးသားကပြောပါတယ်
တို့ကဆိုင်မကြီးအဆိုင်နဲ့သတ္ထုတူးမယ်လေသတ္ထုတူးတဲ့အပြင်သတ်ဆင်ဆက်ရောက်မှာဆောက်မှာနော်ပြီးရင်ဒီအလျက်စေးလဲလုံးမှာအဲ့နေရာမှာဒီ1,3124ဧကလက်ရှိကဘာပေးထားလဲမသိဘူးဒါပေမဲ့ကျမတို့ဒီနိုင်ငံတော်အစိုးရကနေပြီးတော့သူစမ်းသပ်ခွင့်ပဲပေးထားတယ်ခင်ဗျာယူရတော့ဘယ်လိုပုံစံပေးထားလဲကျမတို့မသိဘူးဘဟုမေးကြည့်ရဘဟုကတိရ1500ပဲတည်ရဲတဲ့ဒီကစမ်းသပ်ပဲတဲ့သတင်းမှချထားတဲ့သူတို့ဘာမှမသိရဘူးသူကမပေါ်ပြထားလဲသူတို့ခြောက်ကြတဲ့မှာဧကမပေါ်ပြထားဘူ
းဒီအချက်လက်တွေကိုမန်နေဂျာကထုတ်ပြတဲ့စာချုပ်ထဲမှာတွေးခရတာလို့နော်တပီတာကပြောပါတယ်အဒီစီမန်ကရဲ့အတွက်ကွန်မြူနီတွေကို KNU ဘက်ကဝင်ရောက်ခွင့်ပေးတဲ့အတွက်လက်ရှိအချိန်မှာ KNU နဲ့ဒေသခံတွေကြားသဘောထားကွဲလွဲမှုတွေရှိလာနေပါတယ်ဒေသခံတွေကလူတော်နဲ့သမန္တအပြင် KNU ဘဟုကိုအဒီကိစ္စနဲ့ပတ်သက်ပြီးတော့တင်ပြသွားဖို့ရှိတယ်လို့လည်းသူကဆက်လက်ပြောပါတယ်ဒါပေမဲ့ KNU ဘဟုတိတော်တောင်းဝန်ခံဘဒုံမန်းဘထုံကတော့အဲ့ဒီကိစ္စကိုသူတို့အသေးချာမသိဘူးလို့ပြောပါတယ်
လည်းဒီဘာမှမသိဘူးအဲ့ဒါတက်ကွနဲ့နေတာလည်းမသိတက်ကွနဲ့နေသူကချုပ်ပိုင်းတော့သူအကြောင်းကြားတာရှိရတယ်သူတို့နေနေမဟုတ်တော့ဒီမှာအကြောင်းကြားတာရှိတော့မသိရဘူးလို့ပြောတာ
အခုလာရောက်လောက်ကနေတဲ့စီမံကိန်းဟာပွင့်လင်းမြင်တာမှုမရှိတဲ့အတွက်လောကသဘောမတူဘူးလို့လည်းစတဲ့ကြေးရတဲ့တခါတူဦးကလည်းပြောပါတယ
်ဒီကုမ္ပဏီကဒီလိုလိုလေးအစီအမံပြည့်ဝနဲ့သူ့လိုလိုပဲလုပ်သွားတယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်ဖုန်းနေနေတယ်
ခုလိုတာတူတူဖို့တဲ့ကိစ္စမှာဒေသခံတွေကမလိုလားတဲ့အတွက်ပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာစူတောင်ပွဲတရားကိုလည်းပြုလုပ်ခဲ့ကြပါတယ
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာအစိုးရစစ်တပ်နဲ့ DKPA တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာသား1000ကျော်ဟာနီးစပ်ရာကျေးရွာကဘုံကြီးကျောင်းနဲ့ကော့ကရိတ်မြို့ဘာကဘုံကြီးကျောင်းတွေမှာစစ်ပေးတိမ်းရှောင်နေကြရပါတယ်ရခိုင်ပြည်နယ်ကရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်ဓမ္မတတီးတန့်ရန်ပုံငွေကနေလှူဒါန်းနဲ့ထောက်ပံ့ရေးပစ္စည်းတွေကိုရခိုင်ပြည်နယ်အစိုးရထံလွှဲပြောင်းပေးအပ်ခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။အပတ်စဉ်တင်ဆက်နေကြတရင်သားသတင်းလွှာအစီအစဉ်ကိုတော်ရရှိတွေနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဖိမှုလေ။ဈေးကလည်းဒုံညင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်နယ်ဆိုင်လာလည်းနဲ့ပုံပြခက်ခဲတာပေါ့ကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲမှာအခုဝင်းတက်ရှာနေရတာဒီဘက်ပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းကိုဈေးဖို့ရောက်ရှာတာ
မြန်မာနဲ့နိုင်ငံတကာငွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဖီအမေရိကန်တန်ရဲ့တောက်ကြနေမနဲ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
IS အကြံဖက်သမားတို့ကိုနှင်းနီးဟာကမ္ဘာနဲ့အဖွန်တာရှိကြိုးပမ်းရမယ့်ကိစ္စဖြစ်တယ်လို့သမ္မတဥဘာမာကဆိုပါတယ်။ IS တို့ဟာအခွင့်အရေးသမားတွေဖြစ်တယ်အလစ်ပေးလို့မရဘူး။ Syria နဲ့ Iraq နေရာတော်တော်များများမြို့ပေါ်နေရာတချို့မှာပါအပြစ်မဲ့အရာသားတွေရထုတ်ဖောက်ဝင်ရောက်ထားပါတယ်။ဒါကိုဖယ်ရှားဖို့အချိန်ယူရပါလိမ့်မယ်။ဒါဟာကျွန်တော်တို့လေ့ကျင့်ပေးထားတဲ့ဒေသခံမြေပြင်တပ်ဖွဲ့ဝင်တွေမဟာမိတ်လေကြောင်းအကူနဲ့လုပ်ရမယ့်ကိစ္စလည်းဖြစ်ပါတယ်။စီးရအမေရိကန်ဥဆောင်မဟာမိတ်အာရဗ်နိုင်ငံတွေအပါအဝင်နိုင်ငံ60လောက်ကအချိန်ပေါင်း 9,000 ကျော်လေကြောင်းကားတိုက်ခိုက်ခဲ့ပြီးထောင်မှန်ချီရတိုက်ခိုက်ရေးစခန်းတွေတင့်ကားတွေလက်ကျင်ရေးစခန်းတွေကိုဆင်းလင်းနိုင်ခဲ့တယ်လို့အကြံဖက်တိုက်ခိုက်ရေးသမားတွေကလည်းဆင်းလင်းသုတ်သင်နိုင်ခဲ့ပါတယ် IS2 ရဲ့ဆုံးရှုံးမှုတွေကသူတို့ရဲ့မဟာဗျူဟာညံဖျင်းမှုကိုပြသနေပါတယ်သူတို့ကိုချိန်မုံမဲ့နိုင်ငံတွေလူအဆိုင်ဝိုင်းတွေဝန်းရံထားပါတယ်ဘယ်နိုင်ငံကမှသူတို့ကိုမထောက်ခံကြပါဘူးသူတို့လည်းအောက်ကြားရောက်နေသူတွေကိုရက်ဆက်ကြမ်းကြုတ်စွာဆက်ဆံပြီးရန်သူတူအောင်သူတို့ဖန်တီးနေကြပါတယ်။ဒါပေမဲ့ IS2 ရဲ့သွေးချောင်းစီးအုပ်စုမှုဟာစီးရီးအင်အားနဲ့အတူ IS2 ရှင်သန်စေတဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့နိုင်ငံရေးစီးပွားရေးကိစ္စတွေကိုပါကြဲကြဲပြန့်ပြန့်တိုက်ဖြတ်နိုင်မှအ ဆုံးသတ်နိုင်မှာဖြစ်တယ်လို့လည်းသမ္မတဥပမာကဆိုပါတယ်။အီရတ်မှာဆိုရင်ဝန်ကြီးချုပ်အယ်အဘာဒီကိုလုံခြုံရေးနဲ့ညီညွတ်သောအစိုးရတရားထူထောင်ရေးအပြေးရမယ်။စီးရီးယားနိုင်ငံမှာဘရှာအယ်အဆတ်မပါပဲစီးရီးယားပြည်သူတိုင်းကိုအလိုအကျွေးပြုမဲ့အစိုးရအသစ်တရားထူထောင်ရေးအပြေးရမှာဖြစ်ပါတယ်။ IS ချင်းကြောင်းမှုဟာအီရတ်နဲ့စီးရီးယားမှာတည်းမကပါဘူး။သူတို့ရဲ့အဖြစ်သမားအယူအဆတွေကိုတိုက်ဖြတ်ရမှာစီးရီးတစ်ခုတည်းကိုအာမကိုပဲပိုမိုကောင်းမွန်တဲ့အယူအဆတွေပိုမိုဆွဲဆောင်မှုရှိတဲ့အတွေ့အမြင်တွေကိုလည်းဖန်တီးဖို့လိုအပ်ပါတယ်။ကြက်ပြန်းတဲ့ခံယူခြင်းနဲ့စိတ်ဓာတ်ရေးရာတိုက်ပွဲကိုမျိုးဆက်လိုက်ဆင်နွှဲနိုင်မှသာ AS တို့ပြစ်မှတ်ထားတဲ့နိုင်ငံတွေလူအဖွဲ့အစည်းတွေကိုကယ်တင်နိုင်မှာဖြစ်ပါတယ်။အစ္စလာမ်သာသနာကိုဖျက်လို့ဖျက်ဆီးအဓိပ္ပာယ်ဖွင့်ဆိုချက်တွေကိုဇက်တိုက်ညှဉ်းဆန်ကြဖို့ဆိုတာကတော့မွတ်စလင်လူအဖွဲ့အစည်းတို့ရဲ့တာဝန်ပဲဖြစ်တယ်လို့လည်းမစ္စတာဥဘမာကဆိုပါတယ်။မုန်တီခံပြင်းမှုနဲ့ပဋိပက္ခတွေကိုမကြာခဏတောက်လောင်စေတဲ့ဘာသာအယူဝါဒကွဲပြားမှုတွေကိုလူမျိုးတိုင်းကညှင်းပယ်ကြဖို့အစိုးရတွေအနေနဲ့အကြမ်းဖက်သမားတွေအခွင့်အောင်းယူနိုင်တဲ့နိုင်ငံရေးစီးပွားရေးမကျေနပ်မှုတွေပပတ်အောင်ဆောင်ရွက်ကြဖို့လူမျိုးတိုင်းအနေနဲ့လည်းလူအခွင့်အရေးကိုလေးစားလိုက်နာကြဖို့သမ္မတဥပမာကဆော်ဝါလိုက်ပါတယ်။အစွန်းရောက်အယူဆတွေကိုတံပြန်ဝါဒဖြန့်နိုင်သူတွေနိုင်ငံတွေဟာအမေရိကန်ပြည်ထောင်စုရဲ့စစ်မှန်သောလူဖောက်ကင်ဘက်တွေဖြစ်ပါတယ်လို့လည်းသမ္မတဥပမာကဆိုကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင်
။အခုထုတ်လွှင့်တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကငါးကျင်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDN 3အင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို VOA အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာသင်ခန်းစာကိုမကျိမ့်မုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးမှာပါရှင
်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပြုတ်လို့နိုင်အောင်ရည်ရွယ်ပြုတ်လုပ်တဲ့သမိုင်းဝင်နိုင်ငံတကာသဘောတူညီမှုပေါ်အစ္စရေးနဲ့ဆော်ဒီအာရေဗျတို့ရဲ့စိုးရိမ်ပူပန်မှုတွေကိုလျှော့ချစေဖို့အတွက်ထိတ်တန့်အမေရိကန်နဲ့ဗြိတိသျှတန်တပန်တွေကြာသပတေးနေ့ကအကြိုးစားတာမှာတိုးတက်မှုမရှိတဲ့လောက်ဖြစ်နေပါတယ် IS တွေ့ကြအဖွဲ့နဲ့အီဂျစ်ဖွဲ့ခွဲဟာမြောက်ပိုင်းကမ်းလွန်မှာအီဂျစ်ရေတပ်သင်္ဘောကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့ကြောင်းပြောဆိုပါတယ
်။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကတင်ဆက်သွားတာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမအင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကောင်ချန်းဖြစ်ပါတယ်။ကျမနန်လဖိုင်ပါ။ခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.